ရှင်များရှင်လန်းချမ်းမြေ့ကြပါရလားခင်ဗျာကျွန်တော်တို့ RF Training ဦးလေးစကဝိုင်းကိုစတင်ပါတော့မယ်အဲကျွန်တော်ဖိတ်ကြားထားတဲ့ပုံကများနဲ့အရင်ဆုံးမိတ်ဆက်ပေးပါစီခင်ဗျာပထမဆုံးမိတ်ဆက်ပေးလို့သူကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဒေါက်တာဦးတန်းကြီးပါဦးတန်းကြီးဆရာကျမ်းမာရလားခင်ဗျာ
ဟုတ်ခင်ဗျာကျမ်းမာပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ကျွန်တော်ဒီမိုကရက်တစ်ပါတီမြန်မာကဥက္ကဋ္ဌဖြစ်တဲ့ဦးသူဝေပါဦးသူဝေရောကျမ်းမာပါရလားခင်ဗျာ
ကျမ်းကသာလို့မှာပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကတော့ကြည်တော်စုဒီမိုကရေစီပါတီဥက္ကဋ္ဌဦးသိန်းထေပါဦးသိန်းထေရောနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာနေကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဧည့်သည်တော်တဦးလက်ပါဝင်ဆွေးနွေးဖို့ရှိပါသည်ဗျာသူကတော့အရင်ကကြည်တော်စုဒီမိုကရေစီပါတီမှာဦးဆောင်ခဲ့ပြီးအခုပါတီအားထွက်ပြီးမြန်မာနိုင်ငံမှာပါဝင်နေတဲ့ဦးဖြိုးမင်းသိန်းပါဦးဖြိုးမင်းသိန်းရင်ကျွန်တော်သာကောင်းချားလားခင်ဗျာ
ကျပါပါခင်ဗျာ
တော်ရရှိမြတ်ခင်ဗျာတော်ရရှိမြတ်တည်ကြတဲ့အတိုင်းပါပဲနိုင်ငံတကာမှာလည်းခိုးလေးတိတော်ဖြစ်နေတာကတော့ဒီရပိုင်းຫນွေမလာ9ရက်နေ့ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမတော်မတရားမှုတရင်နေပါပဲခင်ဗျာအဲ့တော့ဒါနဲ့ပတ်သက်ပြီးဒီပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ပြောစကားများကိုသောတာရှင်များမတင်ဆက်ခင်မှာကျွန်တော်ဒီမြန်မာပြည်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်သမ္မတကတိုက်တဲ့ဆန်ဆန်အစတိုက်ကိုရောက်နေပြီးအိန္ဒိယနိုင်ငံမှာပေါ့လေအတိအကျပြောမယ်ဆိုသူပြောခဲ့တဲ့စကားတွေဒါနဲ့ပတ်သက်လို့တစ်ဆက်တည်းမှာပဲအင်ဒိုနီးရှားနိုင်ငံမှာလည်းမြန်မာပြည်ရွေးကောက်ပွဲကိုထပ်ပြီးအမေရိကန်သမ္မတဥပမာပြောတဲ့စကားလေးတွေကျွန်တော်သောတာရှင်အားလုံးနဲ့အခုပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်အားလုံးဖွင့်ပြကြင်ပါရခင်ဗျာပထမအသံကတော့ကျွန်တော်တို့ဒီအိန္ဒိယနိုင်ငံကလွှတ်တော်မှာသမ္မတဥပမာအနယူဒယ်လီမြို့မှာနိုဝင်ဘာလ10ရက်နေ့ကပြောခဲ့တဲ့စကားကတော့ဒီလိုပါခင်ဗျာ
It is unacceptable to steal elections as the regime in Burma has done again for all the world to see faced with such gross violations of human rights it is the responsibility of the international community especially leaders like the United States and Indiato condemn it
အဲတမရကရွေးကောက်ပွဲမှာမဲလိမ်မဲခိုးပြီးမတရားမှုတွေလုပ်နေတာကိုဘယ်လိုမှလက်မခံနိုင်ပါဘူးမြန်မာစစ်အစိုးရဟာတကမ္ဘာလုံးရဲ့မျက်စိအောက်မှာနောက်တစ်ကြိမ်ထပ်ပြီးမတော်မတရားမှုတစ်ခုကိုကြောင်မြောင်တင်းနေမဲ့ကျူးလွန်ခဲ့ပြန်ပါပြီလို့ပြောဆိုရင်တစ်ဆက်တည်းသူကဆက်ပြောသေးတယ်ခင်ဗျာ
And if I can be frank in international fora India has often shied away from some of these issues but speaking up for those who cannot do so for themselves is not interfering in the affairs of other countriesIt's not violating the rights of sovereign nations. It is staying true to our democratic principles. It is giving meaning to the human rights that we say are universal.
ဒါကတော့တမရကကဘာပေါ်မှာဒီမိုကရေစီနိုင်ငံတွေထဲမှာအကြီးဆုံးဖြစ်တဲ့အိန္ဒိယအစိုးရဟာဒီလိုလူ့အခွင့်အရေးချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုနဲ့အတူပြစ်တင်ဝေဖန်ရမှာဖြစ်ပေမဲ့လည်းမကြာခဏဥပက္ခပြုနေကြောင်းလူ့အခွင့်အရေးချိုးဖောက်ခံရတဲ့နိုင်ငံတစ်ခုမှာအစိုးရကိုပြန်လည်တုံ့ပြန်နိုင်ခြင်းမရှိပဲကောင်းကောင်းခန်းနေရတဲ့ပြည်သူတရအတွေ့ပါဝင်လှုပ်ရှားအကျိုးဆောင်တာဟာအဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာမဟုတ်သလိုတိုင်းပြည်တစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာလည်းမဟုတ်ပါဘူးလို့အိန္ဒိယတွတ်တော်မှာຫນွေမာလာရှိရနေရပြောသွားပါလေခင်ဗျာအတက်ဆက်ထဲမှာပဲတမရကအိန္ဒိယနဲ့အင်ဒိုနီးရှားကိုသွားတဲ့အခါမှာလည်းဒီလိုထပ်ပြောသေးတယ်ခင်ဗျာ
I commend Indonesia for standing up for the people of Burma and their rights. Now, last week's election in Burma was neither free nor fair.And we will continue our efforts to move Burma toward democratic reform and protection of human rights. As a first step, the Burmese authorities should immediately and unconditionally release all political prisoners, including Aung San Suu Kyi.
မြန်မာပြည်မှာအရင်ဘက်ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်မှုမရှိသလိုမျှတမှုလည်းကျင်းမဲ့တဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။မြန်မာပြည်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးကြိုးစားပါမယ်။မြန်မာအစိုးရပထမဆုံးပြုလုပ်ရမှာကတော့ဒေါက်အောင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေအားလုံးလှုပ်ပေးပါပဲလို့အမေရိကန်သမ္မတကပြောဆိုရင်အာဆီယံနဲ့အင်ဒိုနီးရှားကအဒီမြန်မာပြည်ကိုဥပက္ခမပြုပဲဒီမိုကရေစီရရှိရေးမှာဝင်ရောက်ကြိုးပမ်းကြဖို့ပြောသွားပါတယ်ခင်ဗျာအဲ့တော့အခုကျွန်တော်တို့အသံထွက်တဲ့အချိန်မှာတော့ဒေါက်အောင်ဆန်းစုကြည်ကလှုပ်ပြီးကောင်းလဲလှုပ်ပြီးပါလိမ့်မယ်အဲ့တော့ပထမဆုံးဒီရွေးကောက်ပွဲကိစ္စကိုပဲကျွန်တော်တို့ကအခုအဓိကထားပြီးပြောလို့ပါတယ်အဲ့တော့ဒေါက်တာဦးတန်းကြီးနေလေခင်ဗျာအခုကြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအားစုပါတီနဲ့တွေ့ကြုံခဲ့ရတဲ့အတွေ့အကြုံတချို့ကိုကျွန်တော်တို့ပြည့်ပြည့်စုံစုံလေးပြန်ပြီးဆရာပြောနိုင်ရမှာပြောသေးချင်ပါလိမ့်ခင်ဗျာ
ကျွန်တော်ဒီရွေးကောက်ပွဲဝင်လာတော့ဗျာကျွန်တော်တို့ဒီမျိုးပြည့်ပေါ့နော်ဆရာဝင်နေတဲ့လမ်းကြောင်းတစ်ခုရဲ့အမျိုးသားပြည်မျိုးပြည်ရင်းနဲ့ဟာဒီပြည်ပြည်လေးကိုကျွန်တော်တို့စဉ်းစားပြီးတော့လုပ်နိုင်ပြီးကြောလမ်းကြောင်းတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်လည်းကျွန်တော်တို့တောင်းလိုက်ကြပါတယ်ဒါကျွန်တော်တို့အတွက်မကျေကြဘူးဗျာအဲ့တော့ဒီရေကောက်ပွဲထုတ်တော့မယ်ဆိုတော့ကြာတော့ရေကောက်ပွဲမတန်းရင်မှလည်းဆိုတော့ကျွန်တော်ဒီပွဲကြီးရလို့ကြီးနားရဲသူပွဲကြီးလေးဟိုကရုပ်သက်ခဲခဲညာကြီးကျင်းရဲသူတွေတော့ပွဲရည်ကျရင်ရမှာကျွန်တော်တို့ဒီက
အဲ့တော့ပြည်ထောင်စုဒီမိုကရေစီပါတီဥက္ကဋ္ဌပြည်တဲ့ဦးသိန်းထည့်ရဲ့အတွေ့အကြုံတွေကျွန်တော်ကြားချင်ပါသေးတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာခုနကဟိုအန်ကယ်ဥတုကြီးပြောရတဲ့အကြောင်းအရာတွေကိုကျွန်တော်ကဆက်သင့်ပြီးတော့ကျွန်တော်ထောက်ခံပါတယ်အတည်ပြုပါတယ်ဗျာလက်တွေ့လည်းကျွန်တော်တို့ရင်ဆိုင်နေရတာအဲ့အတိုင်းပဲဖြစ်နေပါတယ်ဗျာကျွန်တော်တိုင်ပြီမှာက
ဟုတ်ကဲ့နည်းနည်းပြောပါခွာဦးသိန်းတို့တို့အဒီအတွေ့အကြုံဆင်သူရုံးမတွေတော့ဖြစ်ပြီမလဲကျွန်တော်တို့ဘကိုးဘက်မှာအခြေအနေလေးတွေအသေးစိတ်လေးသိချင်လို့ပ
ါဟုတ်ကဲ့ကျွန်တော်တို့ကပထမအဆင့်ရတော့အဲယူကော့ပဲဝင်မှုစူးစမ်းတယ်ဆိုတာကလည်းဒီမိုကရေစီခွင့်လန်းနေရဖို့ရမှုဆိုတာလည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုလည်းရေးကြည့်တဲ့ဒီမိုကရေစီခွင့်လန်းအတွက်အသက်ကြီးရောဖြစ်တဲ့အတွက်ကြောင့်မို့လို့အားရဖို့လည်းကျွန်တော်တို့ကပြင်ဆင်ဖို့ဆက်လက်ညှိနှိုင်းပြီးတော့နောက်ဆုံးအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုပြီးယူကော့ပဲဝင်မှုစူးစမ်းတာပါဗျာအဲ့ဒီအချိန်မှာကျွန်တော်တို့ကယူကော့ပဲကိုပြည်သူ့အနေနဲ့ဝင်မှုစူးစမ်းတဲ့အချိန်မှာလက်ရှိနားအပဆူရရင်ကော်မရှင်အဆင့်ဆင့်နဲ့ဒီမဲယုံကြီးရမှာရှိတဲ့တောင်းမရှိတဲ့လုပ်ရက်တွေကဘလို့ဖြစ်သွားလဲဆိုတော့ဒီကမ္ဘာနိုင်ငံတွေအလင်းမှာအဲကျွန်တော်တို့နိုင်ငံရဲ့ကိုကျင့်ကိုသိခါကိုလည်းညှိုးနှိုင်းစီပါတယ်။တင်ငယ်လေးတင်ငယ်စီရပါတယ်ကျွန်တော်တို့မှာ။အဲ့ဒါကိုလည်းကျွန်တော်တို့ one day ပြီး immunity ဖြစ်ပြီးတော့ချက်ဖို့လည်းရန်ကောင်းပါလေ။နောက်တစ်ခုကသူတို့ခုပြောစုံးနေတဲ့ဒီကျူတင်မဲဆိုတဲ့ဟာကကျွန်တော်အမြင်ကကျူတင်မဲကသူတို့အတွက်ကရှေ့ကနေပြီးတော့ဟန်ပြတူပြထားရတာပါ။ဘာကြောင့်ဟန်ပြတူပြထားရလဲဆိုတော့ဒီကျူတင်မဲကိုကျွန်တော်တို့ကအရှင်းလို့ရှိရင်ကျွန်တော်တို့ကမဲကရှုံးအောင်ဆက်လုပ်ပါတယ်။ဥပမာပြဟိုဟာဒုံနေတောင်းကလာကဒေါက်တာဆုံးနိုင်ဒေါက်တာဆုံးနိုင်ရရတဲ့မဲက16,139မဲရတယ်ကျူတင်မဲက18မဲပြအဲ့တော့16,840မဲရတယ်ချမ်းဖုံးကကိုအောင်ကျော်မူကသူရတဲ့မဲက16,899မဲရတယ်ကျူတင်မဲက60ရတယ်ဗျာဆိုတော့အဲ့ကျူတင်မဲ60နှုတ်လိုက်ရင်တော့မှတရားရုံးတက်ရင်တော့မှကျူတင်မဲ60နှုတ်ရင်တော့မှဒါကအောင်ဦးအောင်ကျော်မူချမ်းဖုံးနိုင်နေကြအောင်ဗျအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ကိုကျူတင်မဲကိုခံပြလုပ်ပြီးတော့ကျွန်တော်တို့ကိုဒီမျိုးစုံနဲ့နီလန်းပေါင်းမြောင်များစွာနဲ့လိန်နေကြမဲခိုးတယ်ဗျာအဲဒါနဲ့ကျွန်တော်တို့သူကအနိုင်ယူရတာဗျာဘာလို့ပြောမဲခိုးလဲဆိုတော့ဗျာဥမာဗျာဒီရက်ကွက်တစ်ခုပြုမှာဟိုလူကြီးမှာတော့မပြိနေလူကြီး4,000ရှိတယ်ဒီလူကြီး4,000မှာသူကသူကဒီကော်မရှင်ဥတော်ဘယ်တော့ချက်မှတ်လာတာကနိုင်ငံသားကပ်ရှိတဲ့သူကဒီနိုင်ငံကပ်နဲ့သွားထုတ်လို့ရှိရင်စမ်းသပ်မဲကြရမယ်ဆိုတော့ကော်မရှင်ဥတော်ပါတယ်ဗျာဒါပေမဲ့ဆိုတော့နီးကတ်တဲ့ကဘာလို့လာလဲဆိုတော့ဒီစလစ်ပြားပေါ့ဗျာတုံကင်လို့ခေါ်တာကိုကျွန်တော်နိုင်ငံခေါ်တော့စစ်တေကြောင့်သာထုတ်ပြီးတာဗျာစစ်တေကြောင့်ထုတ်ပြီးတဲ့ကောင်ကလည်းခေါင်းက4,000ပြောင်းထုတ်ပြီးတာမဟုတ်ဘူးပတ်2000ထုတ်ပြီးထုတ်ပြီးမယ်2500ထုတ်ပြီးထုတ်ပြီးမယ်ဒါမျိုးပေါ့ဗျာအဲ့တော့ဒီ2000ထုတ်2500မှာလည်းမရအပြည့်တော့ပြေးတာမဟုတ်ပြန်ဘူးဗျာအဲကျန်တဲ့သူစက်လက်ကြောင်းနဲ့ရတဲ့1000ဒေါ်လောက်1500ဒေါ်ဗျာဒီဟာတွေကဒီမဲတွေကသူတို့ကခိုးမဲတွေဖြစ်သွားတယ်ဗျာဒါကသာခိုးမဲနဲ့ဖြစ်တာနောက်ကြမယ်တူလင်မဲကိုသူကနောက်ကြမယ်လို့သူကလှုပ်သွားတာဗျာအဲကျူတမျိုးဆိုတော့ရှေ့ကနေတော့ဟန်ကြမဲထားတာကျွန်တော်အဲ့လိုပဲမြင်တယ်ဗျာအဲ့တော့နောက်ကဒီကျွန်တော်တို့လည်းဘူးဘယ်လိုကုန်လဲဗျာယူဆမတူတဲ့အင်အားစုကနေလည်းယူကောဘိုင်းကောသူစူးစမ်းပြန်အောင်ဗျာအဲ့တော့ကျွန်တော်ပြန်စဉ်းစားလာတာဒီယူကောဘန်ကတို့မလာတဲ့အင်အားစုတွေကအဲ့မဲတွေကမဲဖုံးနဲ့ကိုဘလူနီးနဲ့ရောက်နေဆိုတာကိုလည်းကျွန်တော်ပြန်စီစစ်ကြအောင်ဒါကတော့သူတို့လုပ်ပြရမှတောင်းအောင်ပေါ့ဗျာအဲ့တော့အခုကျွန်တော်တို့ဖြစ်နေတာကကျွန်တော်တို့တိုင်းပြည်မှာကဘလူဖြစ်နေဆိုတော့အဖက်ဖက်ကအဲကျွန်တော်တို့ကဟိုအစော်ကားခံရတယ်အနိုင်ကျင့်ခံရတယ်အဲလက်ရှိပြည်သေးဆိုတာလည်းကျွန်တော်တို့ကမထင်မြင်လုပ်တယ်ပြည်သူလူထုလည်းစော်ကားတယ်ဗျာဒါကကျွန်တော်တို့ရဲ့လက်ရှိဖြစ်ပေါ်နေတဲ့ဖြစ်ဖြစ်
ဟုတ်ကဲ့ဟုတ်ကဲ့ဦးသိန်းနောက်ပြောသေးတာပေါ့တော့ဆရာဦးသိန်းကြီးခင်ဗျဆရာဦးသိန်းကြီးပါတီရဲ့အတွေ့အကြုံတချို့ကိုကျွန်တော်အသေးစိတ်ကလေးပဲပြောနိုင်မလားခင်ဗျဟုတ
်တယ်ကျွန်တော်အားနာလို့မပြောတာကျွန်တော်ဆောက်ရောခုနကကျွန်တော်တို့ဒီကြားမဲ့ကြည့်ကြည့်မှုယူစားတယ်ဘူးပဲဒီထဲနဲ့ရှိရှိရှိတယ်လို့နော်ဟုတ်လားကျွန်တော်တို့ဒီကျိုးရင်လေးရရဲ့ကိစ္စမှာဆိုလို့ရှိရင်10မျိုးလောက်နော်ကျွန်တော်တို့ဒါတွေ့တယ်ဗျာနောက်ပြီးတော့ဒီနေချင်းလေးပေါ့ဗျာကိုယ်တိုင်ဖြဲတဲ့နေမှာအမှန်မကန်ဆောင်မှုတွေဆိုလို့ရှိရင်10မျိုးလောက်ဒီလေဟိုမေးကြည့်ရမှာမမကန်ဆောင်မှုတွေ၅မျိုးနောက်တခြားအစီအစဉ်၅မျိုးဆိုတော့အဲ့လိုခေါင်းပြင်နေနေကျွန်တော်တို့အဲ့လောက်ရှိနေတယ်အဲကောင်းပြီကျွန်တော်ပြောပြပါဒီကျူရင်မဲနဲ့ပတ်သက်လို့ပေါ့နော်ဒီကျွန်တော်တို့ဒီကျူရင်မဲစပြီးတော့ကောက်ကလေးကနော်ဒီမမကန်လောက်တာကြီးအများကြီးပေါ့နော်ဒါတွေထားပါတော့ထားပါတော့နော်အုံနိုင်ပေါ်ရမရှိဘူးအဲအခုဘောဘောအောင်ပဲကျွန်တော်ပြောလဲဆိုလို့ရှိရင်ဒီကနေ့ဒရင်းစာထဲမှာဟလာဒီပညာရဲเนาะကျွန်တော်တို့ဒီလူတော်ကိုယ်စားလှယ်လောင်းရတဲ့မဲတွေပေါ့ဗျာเนาะဒရင်းစာမှာသူတို့ပညာရဲဟာဟိုပဲကျွန်တော်ဟုတ်လို့ပါတယ်เนาะအဲ့ဒီထဲကနေပြီးတော့ဒီသူလူတော်တစ်ခုကိုပဲကျွန်တော်ပြောမယ်သူလူတော်ဆိုတဲ့နေရာမှာလည်းပဲကျွန်တော်တို့ဒီကျောင်းဆိုင်ဒေသကြီးဟာတစ်ခုပဲကျွန်တော်ပြောတယ်အဲ့ဒီမှာဟလာကျွန်တော်တို့ပါတီရ6ယောက်နိုင်ငံရပေါ့ဗျာเนาะဒါကတော့သူတို့ဒီနေ့မှာပါပြီးပါကောင်းပြီ။ကျန်တဲ့လူတွေထဲမှာဟုတ်လား။သူတို့ထုတ်တဲ့စီးရင်စရာအရာကိုပဲကျွန်တော်ပြောမယ်ဆိုလို့ရှိရင်။
Okay. Now, Bill, did I come here? You know, democracy party got
ကောင်းကောင်းတို့ဖြစ်တဲ့ဦးဖြိုးမင်းသိန်းကိုကျွန်တော်ထည့်ပေးကြပါမယ်ဦးဖြိုးမင်းသိန်းရဲ့လက်ရှိရွေးကောက်ပွဲနဲ့ပတ်သက်တဲ့ဘယ်လိုမြင်လဲဗျာအဲလက်ရှိရွေးကောက်ပွဲဟာပြိုင်ပွဲတစ်ခုပေါ့ဗျာဒီပြိုင်ပွဲမှာဘုရားဆရာများတာမူရှိဦးဆိုတာရွေးကောက်ပွဲမတိုင်ခင်နဲ့ဒါပေါ်လွန်နေတာပါဒါပေမဲ့ဒီပြိုင်ပွဲမှာပြိုင်ပွဲပါဝင်မှာပြိုင်ပွဲဖြစ်မယ်ဆိုတဲ့ တို့နိုင်ငံရေးခေါင်းဆောင်ပိုင်းကြီးဖြစ်တဲ့ပုဂ္ဂိုလ်ကြီးအားလုံးနဲ့တည်ထားပြီးအခြေအနေတစ်ခုဖြစ်မှာပါဒါပေမဲ့ဒီပေါ်မှာသူတို့လည်းမျှော်လင့်ချက်တစ်ခုရှိလိမ့်မလားဆိုပြီးတော့ဖြတ်တန်းတယ်ဒီအခြေအနေကနေအခုထွက်ပေါ်လာတဲ့ရလဒ်ကြီးဟာမကောင်းဘူးဆိုရင်ဒီအပေါ်မှာဘာလုပ်မလဲဆိုတာကိုခိုင်ခိုင်မာမာစဉ်းစားတင်ပါတယ်ရွေးကောက်ပွဲရလဒ်ကိုပြည်သူလူထုကလည်းလက်မခံဘူးနိုင်ငံရေးပါတီတွေရတဲ့လက်မခံဘူးဆိုတဲ့အဖြေအနေမျိုးကိုပေါ်ပေါက်အောင်ရွေးကောက်ပွဲဝင်နိုင်ငံရေးပါတီတွေဘက်ကခိုင်ခိုင်မာမာညီညွတ်ညွတ်နဲ့ပြင်ဆင်ပြီးဒီအခြေအနေကိုစူးစမ်းတင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါမှသာလျှင်ပြည်သူလူထုရဲ့စံနာအစ်စ်အမှန်ဟာပေါ်ထွက်လာမှာပါ။နောက်တစ်ချက်ကျွန်တော်ပြောချင်တာကဒီရွေးကောက်ပွဲမှာခြေရလက်ကနှစ်ခုရှိပါတယ်။ခုကရွေးကောက်ပွဲရဲ့ဝင်ရောက်ရှင်ပြိုင်တဲ့သူတွေကိုမဲပေးတဲ့ရလက်ပါ။တစ်ခါကတော့စံနာမဲမပြေးရင်နဲ့ပယ်မဲဖြစ်ရေးဆိုတဲ့အခြေအနေရဲ့ရလက်ပါဒီရလက်မှာလည်းပယ်မဲနဲ့ဒီမဲရုပ်ကိုမသွားဘူးဆိုတဲ့ရလက်တီထဲမှာလည်းမှားရွတ်တဲ့အခြေအနေထပ်ပေါ်နေနိုင်တယ်လို့ကျွန်တော်တို့တွေ့မြင်နေရပါတယ်။ဘာကြောင့်လဲဆိုတော့မဲမပြေးတဲ့သူတွေကိုလူတူဦးကနေပြီးတော့မဲလီဟာမဲပေးတာမျိုးနောက်ကနေပြီးတော့တချို့ကြိုတင်မဲတွေကိုဂျီနီယာတွေမှာဖြည့်ပြီးပေးတာမျိုးတွေပဲရှိနေပါတယ်။ဒါကြောင့်မို့မဲမပြေးတဲ့သူတွေဟာဒီရွေးကောက်ပွဲဟာလူလက်တရားမြတ်တမ်းမှုမရှိဘူးဆိုတာကိုသူတို့ရဲ့ခန္ဓာနဲ့ပေါ်ထုတ်ပြီးသားဖြစ်တယ်ဆိုတာကိုလည်းကျွန်တော်ဒီနေရာမှာပြောချင်ပါတယ်။ဒါကြောင့်လဲဆိုတော့ပြည်သူလူထုကဒီရွေးကောက်ပွဲဟာလူလက်တရားမြတ်တမ်းမှုရှိနိုင်ဘူးဆိုတာကိုသိနေပြီးသားဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဦးသိန်းထည့်လည်းပြောပါဦးခင်ဗျာ။ဦးသိန်းထည့်ကပြည်ထောင်စုဒီမိုကရေစီပါတီရောအခုဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဘာတွေများဆက်လက်ပြီးဆောင်ရွက်ဖို့ရှိလဲခင်ဗျာ
။ဒီခုနကကိုပြောသွားသလိုပေါ့ဒီရွေးကောက်ပွဲကလူလက်ပြီးတရားမြတ်တမ်းမှုအားနည်းတယ်ဆိုတာကျွန်တော်တို့ကအဲကျူတင်လက်ပြတ်သားတာပါလေဗျမြင်လည်းမြင်လာပါလေဗျဒါပေမဲ့လည်းကျွန်တော်တို့ကဒီရုပ်ပုံပဲကိုကျွန်တော်တို့ကမူရကျွန်တော်မကြိုက်ဘူးမနှစ်သက်ဘူးဗျကျွန်တော်ကမူကမကြိုက်ပေမဲ့လည်းကျွန်တော်လူနဲ့ဝင်တိုက်နေတဲ့ကျွန်တော်မူရောလူရောကျွန်တော်တို့ဝင်တိုက်ရမှာဗျအဲ့လိုဒီနေ့ကျွန်တော်တို့ကဝင်လာဝင်တဲ့အခါမှာခုနလိုပေါ့မတရားမှုတွေကိုလည်းကျွန်တော်တို့ကျူတင်မြင်ကျူတင်သိနေတယ်အဲ့တော့ကျွန်တော်တို့ရက်ခံတဲ့အဆင့်ကိုမလုပ်ဘဲနဲ့ကျွန်တော်တို့ကရုံးခံတဲ့အဆင့်ကိုကျွန်တော်တို့ကစူးစမ်းတာရုံးခံတဲ့အဆင့်မှာကျွန်တော်ပြည်လူလူပါတဘာတဲ့ပါလာနိုင်တဲ့အင်အားကြီးအောင်ကျွန်တော်တို့ကဖြတ်ပြီးကြိုးစားအဲ့ဒီကြိုးစားတဲ့အပေါ်မှာလက်ရှိအစီအစဉ်အားတည်းလုပ်တဲ့ဟာတွေကကျွန်တော်တို့ရဲ့ဒီဘက်အင်အားစုအပေါ်မှာအတားကြီးရလို့မျိုးတွေတအားများပြီးတော့အရမတရားတွေနဲ့ချုပ်ကဲ့ပြီးတော့လုပ်တာဒါကိုလည်းကျွန်တော်တို့မြင်နေရတယ်ဒါကိုလည်းကျွန်တော်စက်တိုက်နေမှာပဲဒီတိုင်းကျွန်တော်တို့ကဟိုရက်ခံနေမှာမဟုတ်ဘူးစက်တိုက်နေမှာပဲအဲ့မှာကျွန်တော်တို့ကအခုကကျွန်တော်ဘာလုပ်တာလဲဆိုတော့ဒီကူကျွန်တော်တို့ကဒေသဆိုင်ရာလှုပ်ရှားမှုတွေကျွန်တော်စပြီးတော့လုပ်တယ်ဗျလုပ်တယ်ဆိုတာကကျွန်တော်နိုဝင်ဘာလ10ရက်နေ့မှာကျွန်တော်တို့ကဒီတော့ယူကောက်ကော်မရှင်ကိုကျွန်တော်တို့ကဥက္ကဋ္ဌကျွန်တော်ဆောင်ဟိုကအကြောင်းကြားတာပြုဖို့တိုင်တာမဟုတ်ဘူးတော့ကျွန်တော်တို့ကအကြောင်းကြားတာခုနှစ်နှစ်ချင်းမတဲ့ယူကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ယူကောက်ပွဲမဟုတ်တဲ့အတွက်ကြောင့်မလို့ဒီ2020ယူကောက်ပွဲရလတ်ကိုကျွန်တော်တို့ဒီဘကူတိုင်းဒေသကြီးပြမှာရှိတဲ့ကိုယ်စားလှယ်တွေအနေနဲ့အတိမတ်မပြုကြအောင်အတိပေးပြင်ပြခြင်းဆိုတာကိုကျွန်တော်အကြောင်းကြားတာဗျတိုင်တာမဟုတ်ဘူးဒါကကျွန်တော်တို့ပြည်သူလူထုကိုအပြည့်ပေးတာဒီကျွန်တော်တို့နေမှာကျွန်တော်တို့ယူကောက်ပွဲဝင်တဲ့နေဒီမှာနေရနေပြီးပြတ်လာတဲ့မဲခုံမှုပေါင်းအမ်ရောင်များစွာနဲ့ပြတ်လာတဲ့ဒီနေဒီဖွဲ့ပြီးအစိုးရဖြစ်လာတဲ့အင်အားစုကိုကျွန်တော်တို့ကလက်မခံနိုင်ပါဘူးအတိမတ်မပြူပါဘူးဒါကိုကျွန်တော်တို့ကပြင်ပြတာအဲ့တော့တင်ပြရင်ကျွန်တော်တို့ကဆက်လုပ်ရမယ့်အလုပ်တွေကျွန်တော်အများကြီးရှိပါတယ်ပါတီဒီနိုင်ငံရေးအင်အားစုတွေကအချင်းချင်းကျွန်တော်တို့ကနားလည်မှုအချင်းတစ်ခုကိုကျွန်တော်ထူထောင်ကြရပါလိမ့်မယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ကစူးစမ်းရုံးနာပါလိမ့်မယ်အဲ့ဒီမှာကျွန်တော်တို့ကဒေါ်သူလူလာတဲ့ခါမှာလဲဒေါ်သူနဲ့တူကျွန်တော်တို့ကသွားကြမယ်ဆိုရင်တော့ကျွန်တော်တို့လူကြီးနဲ့အချက်တစ်ခုကိုတော့ပြည်သူလူနဲ့တူကျွန်တော်သွားနိုင်တယ်လို့ကျွန်တော်တို့ကယူဆတယ်ဗျ
။ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီရွေးကောက်ပွဲပြဿနာတွေရောအတော်လေးပဲစုံသွားပါပြီ။အခုအဲ့တော့ရှေ့လာမယ်ဒီမြန်မာပြည်ရဲ့အနာဂတ်နဲ့ပတ်သက်ပြီးဒီကိစ္စအပါအဝင်ပေါ့လေ။အကြံဉာဏ်များကျွန်တော်ပုံကို၄ဦးရှိရကျွန်တော်ကြားလို့ပါတယ်။အဲ့တော့ဒေါက်တာဦးသန်းကြီးစပြီးပြောပါလားခင်ဗျာ။ဘာတွေဘယ်လိုဖြစ်ပေါ်တဲ့နဲ့ဆောင်ရွက်တဲ့နဲ့ဆိုတာသိပြပါလေ
။ဟုတ်ကဲ့ကျွန်တော်တို့အဲ့မှာနော်ဒီမစီစီကြည့်နေတော့ဖြစ်ဖို့ဆိုတာကိုအားလုံးကသနာရှိတယ်ဆိုပြီးပြောနေကြတာပဲ။အပြောနေရရင်နော်အဲ့ဒီကောင်ကိုချောင်းပြီးမဖြစ်ဘူးဆိုတဲ့ပြစ်စာတော့ဒါခုတော့ကိုပြန်ပြီးတော့သုံးလိုက်ကြဖို့လိုမယ်ဗျ။နော်ဟာလာကျွန်တော်လည်းဒါအသက်ကြီးရကြပါပြီ။နော်ရှင်းမှာငါကျွန်တော်နိုင်ငံမှာစာကြမယ်ဒီနော်မျိုးဆက်ပြီးပေါ့။ဒ ဒီနောက်နောက်မျိုးတွေကိုကျွန်တော်တို့ဒီမိုကရေစီအမွေအနှစ်တစ်ခုကိုပြေးနေမှာဟုတ်လားဒီကဲကိုစစ်မှန်နဲ့နော်ဒီမိုကရေစီလို့ဟုတ်လားဒီကဲသူတို့ကဘဝကိုဟုတ်လားဒီကဲကိုတော့တော့ပြောင်းအောင်ဖြစ်အောင်ခံပြီးပြင်နေတဲ့ဒီမိုကရေစီမျိုးကိုကျွန်တော်တို့ပြရမှာဟောအဲ့တော့အခုတော့စတဲ့ဟိုကဒီမိုကရေစီစပြီးတော့ပြင်းနေစီတဲ့ဟိုကအခုလိုမတရားမတရားဟာကြီးဟဲ့လားဒီကလေးတွေရှိမှာဖြစ်ပြသွားပြီလားနော်ဒီကလေးတွေကိုယ်တိုင်လည်းခံစားကြရဆိုရတာကြတော့ကဒီနောက်မျိုးစကားဟာဒီမိုကရေစီဆိုတာဒီလိုပဲလားနော်ဒီလိုပဲမတရားလုပ်ကြတာပဲလားဟုတ်လားဆိုတာမျိုးငင်သွားပြီးတော့ဒီမိုကရေစီဆိုရင်တော့ကျွန်တော်တို့ဆဲကပြန်စဉ်းစားပါလိမ့်မယ်ဆိုတာမျိုးဖြစ်ဝင်သွားမယ်သူတို့ခေါင်းထဲရောက်သွားမယ်ဆိုရင်ကျွန်တော်တို့ကတော်တော်ကိုကျွန်တော်တို့မှာစာအောင်သိကြည့်တော့ပါဘူးအဲကြောင့်မို့လို့ကျွန်တော်တို့ကဒီအုံလုံးပြန်ပြီးတော့ဟာကိုလောက်တာတွေကိုတော့ပြန်သုံးတတ်ပြီးတော့နော်ကောင်းအောင်ကျွန်တော်တို့ပြည်စင်ကောင်းတဲ့ဆိုရင်တော့ရှင်ရှိပါပြီလေကျွန်တော်တို့အဲ့လိုပဲဆက်ပါဟုတ
်ကဲ့က
ဘာဒီနေကဘာပဲဖြစ်ဖြစ်ကျွန်တော်တို့ကြိုးပြီးသားပါဟုတ်လားကျွန်တော်တို့ဒီဟာဒီကံမှာမှာဘယ်တော့မှကျွန်တော်ဆောက်ကမှာမဟုတ်ဘူးဒီလိုကြီးစိုက်ဆွဲကလည်းဘယ်တော့မှမဆောက်ကမှာမဟုတ်ဘူးကျွန်တော်ပြောထားပြီးသားပဲအဲ့တော့ပြည်သူသွားနေတဲ့လမ်းတိုင်းကျွန်တော်တို့ကတော့ပြည်သူနဲ့ပြည်ဆက်လက်ပြီးတော့ကျွန်တော်တို့ဖြည့်တတ်သွားမယ်ပြည်သူရဲ့ကျူးကျွားကိုကျွန်တော်တတ်နိုင်စေဆက်ပြီးတော့လိတ်သွားမယ်ဆိုတော့ကျွန်တော်ဖြည့်တတ်ပ
ါဟုတ်ကဲ့ခင်ဗျအဲ့တော့ဦးသူဝေရဲ့အမြင်လဲကျွန်တော်ကြားချင်ပါတယ်ခင်ဗျကျေးဇူးပြုပါလေလုတ်တဲ့နယ်ချင်းတယ်ခင်ဗျာ
အဲအခုရုပ်ောက်ပွဲရလတ်ကြီးကြီးလို့ရှိရင်ဒီမိုကရေစီအလေးအကျင့်မလွတ်ခဲ့တဲ့သူကအများကြီးရသွားတော့တွေ့ရတယ်ပေါ့နော်အဲ့ဒါကြောင့်ဒီမိုကရေစီရရှိရေးခရီးရပူရှည်သွားလိမ့်မယ်လို့ထင်တယ်ပြီးတော့လည်းပဲရုပ်ောက်ပွဲကာလမှာလည်းပဲရုပ်ောက်ပွဲကြီးဥပဒေတော်ကိုမလိုက်နာဘဲနဲ့ကောက်ကျစ်ခဲ့တဲ့အတွက်ဒီလိုရဲ့ယုံကြည်မှုလည်းရဖို့ခက်ပါလေအဲ့ဒါကြောင့်တိုင်းပြည်တိုးတက်ရေးအတွက်နှီးကွေးနေလိမ့်မယ်ဘုခကြီးကတဟုန်လို့တိုးတက်နေတဲ့ခကြီးမှာဟုတ်လားမြန်မာနိုင်ငံဟာချစ်နောက်မှာအများကြီးအဝေးကြီးတိုင်းစစ်မှာစိတ်ဆိုးရတယ်ဗျအဲ့တော့ကျွန်တော်တို့ကတော့ဖြစ်စီကျင်တာကအဲဗမာနိုင်ငံသားတွေပေါ့နော်အင်အားစုတွေအားလုံးဟာအာပြန်ပြီးတော့ဟုတ်လားညီညွတ်ညွတ်နဲ့အဲပြန်ပြီးတော့အာလောက်ကြဖို့ကောင်းတယ်ဒီတော့မှလည်းကျွန်တော်တို့ချစ်နောက်မှာကြားနေတဲ့ကျွန်တော်တို့မြန်မာနိုင်ငံဟာချစ်ရှိမှာရှိနေတဲ့ဓာတ်တိုင်းတွေကိုညီမှာပေါ့ဗျာဒီလိုမှမဟုတ်ဘဲနဲ့ကိုဟာကိုလေးသူဟာသူလေးနဲ့အဲလိုလိုလုပ်နေကြမယ်ဆိုရင်ဖြစ်ရင်ကျွန်တော်တို့ဟာကိုကိုပြီးတော့ဖြည့်ရဲ့နောက်မှာကိုဝေးကြိုင်ခဲ့ရပါလိမ့်မယ်အဲဒါကြောင့်မလို့အဓိကအရေးကြီးဆုံးကအာညီညွတ်ညွတ်နဲ့လုပ်ကြပါကျွန်တော်တို့အဲ့ဒီလိုလုပ်ဖို့လည်းပဲကျွန်တော်ရုပ်ောက်ပွဲမှာဆိုရင်ဒီလူလူလူကအများအပြင်ကျွန်တော်တို့တကယ်ပဲတကယ်နဲ့အားပေးကြည့်ကြတာပါဗျာလူလူမဲကိုကျွန်တော်တို့ရတာပါအဲဒါကြောင့်လူလူရဲ့ဆန္ဒဟာဒီစနစ်ကြီးကိုပြောင်းကျင်နေပြီဆိုတာကျွန်တော်နားလေတယ်ကျွန်တော်တို့ကအဲ့ဒီလူတို့ကိုလည်းသိပြီးတော့ကျေးဇူးတင်တယ်သူတို့ရဲ့ဆန္ဒတွေပေါ်ထုတ်တဲ့အတွက်ဟေးမနိုင်ဘူးဆိုတာကတော့တခြားကြောက်ပေါ့ဗျာအဲ့ဒါကြောင့်ကျွန်တော်အမြင်ကတော့အားလုံးပြည်သူလူထုရောအင်အားစုတွေရောညီညွတ်ညွတ်နဲ့ပြန်ပြီးတော့တိုင်ပင်ပြီးတော့ဆွေးနွေးပြီးတော့ဝိုင်းလုပ်ကြအောင်ဆိုတာလေးကိုတော့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဦးသူဝေကျေးဇူးပဲခင်ဗျအဲ့တော့ဦးသိန်းသိန်းကိုပြောပါအောင်ခင်ဗျဟု
တ်ကဲ့ခင်ဗျာကျွန်တော်တို့အခုဒီရုပ်ောက်ပွဲကပေါ်လာတဲ့ရလကဒီဘာဖြစ်သွားနိုင်လို့ဆိုတော့ပြည်သူလူထုတွေကစိတ်မကောင်းမဲနဲ့ဝမ်းနည်းမှုဖြစ်သွားနိုင်တယ်။နိုင်ငံရေးပေါ်မှာလည်းပြည်သူလူထုကယုံကြည်မှုအားနည်းသွားနိုင်တယ်။ဒီကြတာကအဲတစ်ဖက်အင်အားစုကအဲကျွန်တော်တို့ရဲ့နိုင်ငံရေးတွေကိုဟိုဖြတ်တောက်လိုက်တယ်ကျွန်တော်ယူဆတယ်။အဲဒီတော့ကျွန်တော်ပြည်သူလူထုကိုကျွန်တော်ကပြောနေတာကခုနကအန်ကယ်ဦးတန်းကြီးနဲ့အန်ကယ်ဦးသူဝေကိုဖြူတို့ကျွန်တော်တို့ဒီပြောသလိုပေါ့ဒီတစ်ဖက်နဲ့တစ်ဖက်ပြည်သူလူထုနဲ့တူယုံကြည်ဖြစ်ကြမှုရှိကြဖို့အဲကျွန်တော်ကပြောချင်ပါတယ်ဗျာ။
ဘူးဖြိုမင်းသိရောညီကုန်းချုပ်ဗမာပြောလို့ပါသေးလေခင်ဗျာ
အဲဒီရုပ်ောက်ပွဲဟာဒီမိုကရေစီလူခွင့်ရေးအမျိုးသားပြန်လည်တည်မြဲရေးအတွက်အပြေမဆက်နိုင်ဘူးဆိုရင်ကျွန်တော်တို့အခြေအနေ၃ခုလောက်ကိုလုံးဝပါတစ်ကညီညွတ်ရေးပါနှစ်ကစစ်ဆေးရနဲ့တော့လကောင်းကျွန်တော်တို့အခြေအနေတစ်ခုခုမှာတော့လကောင်းပြည်ဆောင်ဆွေးနွေးမှုတစ်ခုကိုလုပ်တင်ပါတယ်ဒီပေါ်ကနေတိုင်းရင်းသားပြည်သူအားလုံးပြန်လည်တည်မြဲနိုင်ရန်ဒုတိယပင်လုံးကြီးလာကန်လို့အခြေအနေမျိုးတစ်ခုကိုကျွန်တော်တို့ဆောင်ရွက်တင်ပါတယ်ရင်းနှီးရေးကိုတည်ဆောက်နိုင်မယ်ဒေါန်ဆန်းစုကြည်နဲ့တွဲဆောင်ဆွေးနွေးရေးလမ်းကြောင်းကိုပြန်လည်ပုံဖော်နိုင်မယ်ဒုတိယပင်လုံးကြီးလာကံလိုမျိုးတိုင်းသားပြည်သူလူထုတရလုံးရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်မယ်ဆိုရင်ကျွန်တော်တို့ကမကြတော့တဲ့ကာလတုန်းကဒီမိုကရေစီလမ်းကြောင်းပေါ်ကနေပြီးတော့ကျွန်တော်တို့လူချင်းနဲ့တကယ်စစ်မှန်တဲ့ဂရိကောက်ပွဲတရကိုကျွန်တော်တို့ရနိုင်ပါလိမ့်မယ်ဒါကြောင့်မို့နိုင်ငံရေးအင်အားစုအားလုံးကကိုယ့်ရဲ့ဆန္ဒကိုနည်းနည်းဖိဖဲပြီးဒေါန်ဆန်းစုကြည်ကိုမနိုင်ဘူးဒီညီညွတ်ရေးတစ်ခုကိုတိဖောက်ဖို့လိုလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုဒီချိန်ကညီညွတ်ရေးအတွက်အဆောင်ရေးကြည့်နေလို့ပါ
။ဟုတ်ကဲ့ခင်ဗျာအဲ့တော့ပါဝင်ဆွေးနွေးခဲ့ကြတဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဒေါက်တာဦးတန်းကျင်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။ Democratic Party Myanmar Okra Utuwe Khmyar Jesu Myai Jin Mar
Khmyar
Okay Khmyar Democratic Party Okra Utain Thae RFI Ya Jesu Myai Jin Mar Khmyar
Okay Khmyar Jesu Myai Jin Mar
Khmyar U Phyo Me Thae Jesu
Jesu Jin Mar
Sota Chin A Lo Shwin Lan Chan Mi Ja Ba Khmyar